ရေးပေါ်ကျန်းမာရေးအခြေအနေကြီးညာနိုင်ဖို့ EU ဥရောပသမဂ္ဂကိုအခွင့်အာဏာပေးရရင်းနဲ့ကမ္ဘာလုံးဆိုင်ရာကာယယောဂကြီးတွေကိုအမျိုးသားအဆင့်ကင်တွေရာမှာထိန်းချုပ်ပေးနိုင်ရေးအစိုးပြုချက်တွေကို EU ကဗိုလ်ချုပ်နေကထုတ်ပြန်ကြေညာလိုက်ပါတယ
် This is why we'll be proposing an EU health emergency preparedness and response authority.
ရေးပေါ်ကျန်းမာရေးအခြေအနေကြိုတင်ပြင်ဆင်ထားရှိရေးနဲ့ထုတ်ပြန်ဆောင်ရွက်ရေးအာဏာပိုင်အဖွဲ့ကိုဖွဲ့စည်းဖို့ EU ကအစိုးပြုသွားမှာဖြစ်ကြောင်းဒါကဥရောပသမဂ္ဂအဖွဲ့အတွင်းမဟာဗျူဟာကျတဲ့ကြိုတင်ပြင်ဆင်မှုဖြစ်သလိုအန္တရာယ်ကျောက်လာမကိုကြိုတင်မှန်းဆနိုင်တဲ့စွမ်းရည်ရရှိရေးနဲ့ထုတ်ပြန်မှုတွေအကောင်ခိုင်မာစေရေးအတွက်ပြောင်းလဲမှုကြီးတစ်ခုဖြစ်ကြောင်းEU ရဲ့ကျန်းမာရေးဆိုင်ရာကော်မရှင်နာ Stella Kriya Gideska ပြောပါရယ် EU ကဖွဲ့စည်းမဲ့အဲ့ဒီအဖွဲ့ကို HERA လို့နာမည်ပေးထားတယ်လို့လည်းသူကပြောပါရယ်တရုတ်နိုင်ငံမှာစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကာယရောဂါကိုကာယရောဂါအဖြစ်ကြေညာဖို့တင်ထောက်ကြခဲ့တယ်လို့ဆိုပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ပြည်ပထဏဝေဖန်ခံရချိန်မှာ EU ကအခုလိုအဆိုပြုချက်ကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်အခုအဆိုပြုချက်အရ EU အနေနဲ့အဖွဲ့ဝင်နိုင်ငံတွေအကြားလူထုကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေကြီးညာနိုင်သလို EU အဖွဲ့အတွင်းညှိနှိုင်းပူးပေါင်းဆောင်ရွက်မှုတွေလည်းလှုပ်ဆောင်နိုင်မှာဖြစ်ပါတယ်ခင်ဗျ